မြန်မာနိုင်ငံဘက်မှာလူခွင့်ချိုးဖောက်မှုတွေနဲ့စီးပွားရေးကြက်တဲမှုတွေကြောင့်အိန္ဒိယနိုင်ငံဘက်ထွက်ပြေးလာတဲ့မြန်မာနိုင်ငံသားဒုက္ခသည်အမျိုးသမီးတွေဟာအိန္ဒိယနိုင်ငံဘက်မှာလိမ်မိုင်းဆိုင်ရာနှောက်ယှက်တာတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းအိန္ဒိယအခြေစိုက်နိုင်ငံတကာဒုက္ခသည်များအကူအညီပေးရေးဖွဲ့ Refugees International ကဒီဇင်ဘာ4ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဒီထဲမှာချင်းတိုင်းသူအမျိုးသမီးတွေဟာအများစုဖြစ်တယ်လို့ New Delhi အခြေစိုက်မြန်မာအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကတဘာပတိအဖွဲ့ဝင်မတန်းသိအောင်ကပြောပါတယ
်။တိုင်းရင်းသားတွေမှာဆိုရင်တော့အာဒီအိန္ဒိယနဲ့နေဆက်ချင်းကပ်နေတဲ့ဇေယျချင်းပြည်နယ်ပေါ့နော်ဒီချင်းပြည်နယ်လာတဲ့ဒီချင်းတိုင်းသားတွေကအဲဒီဒုက္ခတွေတွေထဲမှာများစုပါတယ်ပေါ့နော်ဆိုတော့တချို့အနေစုတွေကတော့တချို့ကမာရှိရယ်နောက်တော့ရခိုင်ရှိရယ်ကချင်ရှိရယ်ပေါ့နော်ဒီတိုင်းသားတွေရှိရယ်ပြောမယ်ဆိုလို့ရှိရင်ဒီမှာအမျိုးသမီးတွေကလည်းဒီအဲ့ဒီထဲမှာမှတော့ထက်ဝက်တော့အမျိုးသမီးတွေတော့အဲဒီတော့ပြောလို့ရမယ်ဆိုတော့နော်ဒီချင်းတိုင်းသားအမျိုးသမီးတွေကဒီအိန္ဒိယနိုင်ငံသားအာရီရဲ့ပေါ့နော်ဒီနေပိုင်းဆိုင်ရာစော်ကားမှုနဲ့နောက်ဆက်မှုတွေဒီကနောက်ဆက်မှုတွေကတော့အများဆုံးခံရတယ်လို့ပြောလို့ရတယ်ပေါ့နော်ဒီလိုမျိုးမှာဆိုတော့အဲ့ဒီလိုမျိုးမှာဆိုလို့ရှိရင်ကျမတို့ဒါနေပိုင်းတည်နေလာနေမှာဖတ်မယ်ဆိုလို့ရှိရင်လည်းပေါ့နော်အမျိုးသမီးတွေကအကြမ်းဖက်ခံနေရတဲ့ကိစ္စတွေအာနောက်ပြီးတော့ဒီနိုင်ငံသားသူတွေပါလေဆိုလို့ရှိရင်လည်းဒီခါလေးကြားရပေါ့နော်ဒီပဒိန်းချင်းခံရတဲ့ကိစ္စတွေအာနောက်ပြီးတော့ဒီသူတို့ဒီအရှေ့မြောက်ဒေသပေါ့ဒီအိန္ဒိယနိုင်ငံတကယ်ဒီ main ဒေသတွေကလူတွေနဲ့ပုံစံအသားရောက်ခွဲပြားတဲ့ဒီအရှေ့မြောက်ဒေသလာတဲ့ဒီပေါ့နော် tribal တိုင်းသူလေးပေါ့မနာဂါတို့မဏိပူရာတို့မီဇိုရမ်တို့အဲ့ရလာတဲ့တိုင်းသူတွေလည်းအဲ့လိုမျိုးပဲစုံကားခံရတယ်ဆိုတဲ့တဲ့နေနဲ့တွေ့ရတယ်ဆိုတော့အဲ့မှာမှဒီဒုက္ခတွေဆိုတော့ပို့ပြီးတော့မှဒီအိန္ဒိယနိုင်ငံသားမဟုတ်တဲ့ပေါ့နော်ဒီနိုင်ငံကညာလာတဲ့လူကြီးနောက်ပါတဲ့စကားရလဲဒီအိန္ဒိယနိုင်ငံကစကားကိုဒီမတွန်းကျင်မတတ်တဲ့လူကြီးဆိုတော့ပို့ပြီးတော့မှပေါ့နော်ဒါဒီမျိုးသမီးလေးတွေကပို့ပြီးတော့မှစုံကားခံရတယ်လို့ပြောလို့ရတယ်
ကျင်းတိုင်းသူတွေအနေနဲ့အဓိကအနောက်ဆက်ဘေးခံရတာဟာအိန္ဒိယနိုင်ငံသူတွေနဲ့မတူဘဲအသားအရင်နဲ့လူမျိုးရေးရာကွဲပြားနေတဲ့အတွက်လိမ်မိုင်းဆိုင်ရာနှောက်ယှက်မှုတွေအပြင်လူမျိုးရေးခွဲခြားမှုတွေပါခံနေရတာပါလို့ New Delhi ခြေစိုက်ချင်းမျိုးသမီးလူခွင့်ရေးဖွဲ့ကမှချင်းချင်းကပြောပါတယ
်။ဘာဖြစ်လို့လဲဆိုတော့ကျမတို့ကဒီမှာရောက်လာတဲ့ခါမှာဟိုဘယ်လိုပြောရမလဲနေပါလီနဲ့တူတယ်ဆိုတော့ပေါ့နော်သူတို့အနေနဲ့ဒီ local Indian တွေအနေနဲ့ကျမတို့ပုံမှာအချင်းသေးတာတွေရောပြီးတော့ different culture တောင်းမှုကျမတို့ပုံမှာအမျိုးမျိုးသူတို့ယူဆတယ်ပေါ့နော်အမကျမတို့အာဒီအလုတ်ယုံတို့ဘာတို့မှာပေါ့နော်ဒီ local secretary တွေမှာကျမတို့သွားတဲ့ခါမှာပေါ့အမျိုးသမီးတွေကအလုတ်ခွင်မှာလဲ sexual harassment ကြုံရတယ်ပြီးတော့သူတို့ဒီဈေးတို့ဘာတို့သွားရတယ်ဆိုတော့ပေါ့နော်ကျမတို့ဒီဈေးသွားတဲ့ချိန်မှာလဲဒီ night bazaar သွားရတယ်ပေါ့အဲ့ဒီချိန်မှာလဲဒီညပိုင်းမှာဆိုရင်သူတို့ကပုံမှန်ဈေးချိုတဲ့ခါမှာညပိုင်းမှာသူတို့ကသွားဝယ်တဲ့ခါမှာပေါ့နော်အမျိုးမျိုးကြုံတွေ့ရတယ်ပေါ့
ဒီလိုနှောက်ယှက်မှုတွေရှိနေပေမဲ့အိန္ဒိယအစိုးရကဒုက္ခသည်များဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူညီချက်စာချုပ်တွေလက်မှတ်ရေးထိုးထားတာမရှိတဲ့အတွက်တိတိယယောက်ကူညီနေတာမရှိဘူးလို့သိရပါတယ်။ဒါပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုလည်းကန့်သတ်မှုတွေရှိနေတဲ့အတွက်ပြဿနာအများစုဟာလူမသိသူမသိဖြစ်ရတယ်လို့လည်းမတင်သေးအောင်ပါဆိုပါတယ်
။9000ကျော်လောက်ရှိရဲဆိုတဲ့အထက်မှာကတဝက်လောက်ပဲပေါ့နော်။ဒီ2000ကျော်လောက်ပဲဒီ UNHCR ကိုခေါ်တဲ့ဒီဒုက္ခသည်ဆိုင်ရာပေါ့နော်။ဒီကုလသမဂ္ဂမဟာမင်းကြီးယုံရဲ့အဲဆောင်ရွက်ခံတဲ့ဒီဒုက္ခသည်လက်မှတ်ပေါ့ရထားတယ်။တခြားအဲတဝဲလောက်ကမရသေးရဲ့သူတွေ။အဲ့တော့ပြောရမယ်တဝဲလောက်ကတော့ခီလီရယ်ပေါ့နော်။လောကတရားမဝင်ဒီမှာနေထိုင်လို့ဖြစ်တယ်လေ။ဒါဒုက္ခတွေကအဲ့လိုမျိုးကမရှိလို့ရှိရင်လည်းအိန္ဒိယနိုင်ငံရဲ့ဒီ Home Ministry ကဒီတိုင်းဝန်ကြီးဌာနကနေပြီးတော့မှနိုင်ငံသားသားမှတ်ဖို့တဲ့ဒီအဲ့ဒီစာအုပ်လေးတွေပေါ့သူတို့6လတစ်ခါပြန်ပြီးတော့မှတက်တန်းတူရတဲ့စာအုပ်တွေထုတ်ပေးတယ်။ဒါဒုက္ခတွေကမရှိရဲ့လူတွေကတော့အဲ့ဒီအိန္ဒိယနိုင်ငံရဲ့အစိုးရတိနေထိုင်ခွင့်လက်မှတ်မရှိဘူးပေါ့။ဆိုတော့တရားမဝင်ပုံစံမျိုးဖြစ်ရတာပေါ့နော်။အဲ့လိုမျိုးတရားမဝင်တဲ့အခါကျတော့ဘာလို့ပြောဟိုဒီခုခုပဲအမှုခင်းဖြစ်တယ်ဆိုလို့ရှိရင်ရဲစခန်းဝါသာမသွားရတာအများကြီးရှိရလေ
။မြန်မာနိုင်ငံသားဒုက္ခတွေမျိုးသမီးတွေအနေနဲ့လိမ်မိုင်းဆိုင်ရာနှောက်ယှက်တာတွေကြုံရလို့ UNHCR ကိုတိုင်ပြန်ရင်လည်းအောက်ခြေအာဏာပိုင်တွေရဲ့ဆောင်ရွက်ချက်တွေကြောင့်ပို့ပြီးတော့နေနာတွေရှိတယ်လို့မချင်းချင်းကအဖြစ်အပျက်တစ်ခုကိုဥပမာပေးပြီးပြောပြပါတယ
်။ပြီးခဲ့တဲ့3လလောက်တုန်းကလည်းဒီအမျိုးသမီးတစ်ယောက်ကပေါ့သူစိတ်ယုံမှာသူ rape ခံရတယ်ပေါ့နော်။ဒီအတမပြုခံရတယ်။ဆိုတော့အဲ့လိုမျိုးအခြေအနေတွေရှိတဲ့ခါမှာပေါ့ UNHCR ကနေဘာကူညီလဲဆိုတော့သူကလာပြီးတော့ဒီသူရဲ့ implementing partnership လို့ခေါ်တဲ့ Slick Card နေပေါ့နော်။သူကနေပြီးတော့ဒီ media တမားတွေခေါ်လာတယ်ရက်ွက်ထဲမှာပေါ့နော်။ဟာအကုန်လုံးကလူချိန်ပြီးတော့ဟိုအဆဘာမှမသိရင်တော့မှပေါ်ပေါကောင်းမယ်သူတို့ကူညီလိုက်တဲ့ခါကျမှအကုန်လုံးကတိပြီးတော့ဒီရက်ွက်ထဲကလူတွေကလည်းဟိုအထင်မြင်သေးနောက်အိမ်ကနေပြီးတော့သူတို့လည်းမောင်းထုတ်တာတွေခံရတယ်တချို့နေရာတွေမှာမရင်ချင်းခံရပြီးတော့နော်သူတို့ကိုအရိုက်ခံရတယ်ဆိုတော့ဒီမြေသမီးတယောက်ဆိုရင်စိတ်ယုံရောရောက်သွားတယ်ဘာမှပြီးတလားနှစ်လားလောက်ကိုသူတတိမရအောင်ဆိုတော့အဲ့လိုမျိုးခက်ခဲတွေကျမတို့ကြုံပြရတဲ့ခါမှာကျမတို့ UNHCR ကိုအကူအညီတောင်းတဲ့ခါကျရင်သူတို့ကသူတို့ရဲ့ဒီ Slick လို့ခေါ်တဲ့ implementing partnership ကိုဆက်တယ်ဒါနဲ့အဲ့ဒီရဲတွေကလည်းသူတို့ဘာမှတတိယရောက်အဲ့လိုမျိုးအကူအညီပေးတာတော့တိတ်မရှိဘူးပေါ့
ဒီလိုပြဿနာတွေဖြေရှင်းပေးဖို့ကုလသမဂ္ဂအဖွဲ့အစည်းတွေပါဝင်အိန္ဒိယနိုင်ငံအာဏာပိုင်တွေဘက်က ပေါ်ပြီးတော့ကုညီကာကွယ်ပေးရေးကြိုးပမ်းကြပေမဲ့အောင်မြင်မှုသိမ့်မရှိဘူးလို့အိန္ဒိယအခြေစိုက်မြန်မာလူခွင့်အဖွဲ့တွေကဆိုပါတယ်နိုင်ငံတကာတစ်ခုသမ्यास ဆရာကုညီပေးအဖွဲ့ကြီးရဲ့ကြေညာချက်မှာတော့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့အိန္ဒိယမှာရှိတဲ့ရဲစခန်းဆေးရုံကျောင်းနဲ့တရားရုံးတွေမှာမြန်မာဒုက္ခသည်အမျိုးသမီးတွေရဲ့အရေးလူသိချင်းရှားစာနာတက်လာအောင်ပညာပေးလှုံ့ဆော်